绿的羊呀，大的刚刚。Democracy 谁也不赢，音乐得罪亲的多。
လူလူနဲ့ဒေါန်ဆန်းစုကြည်အစီအစဉ်ကိုစောင့်မျှော်နားဆင်နေကြတဲ့သောတာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာ။ကဲဥက္ကမောင်ဆိုရေးဒီတစ်ပတ်အစီအစဉ်မှာမေကွန်ထုတ်ကြမဲ့သူတွေအကြောင်းလဲမိတ်ဆက်ပေးပါအောင်လားဗျ
။ဟုတ်ကဲ့ကိုညာဝင်းအောင်ရေမြန်မာ၊ထိုင်းနဲ့အမေရိကန်ပြည်ထောင်စုကမြန်မာတွေပါ။အဲ့တော့ကျွန်တော်တို့ဒီပတ်ပထမအဦးဆုံးအမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ရခိုင်တိုင်းနာတယောက်ရဲ့မေကွန်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ तू ကဘာများမေးတာပါလိဗျာ။
ဟုတ်ကဲ့ခင်ဗျမြန်မာနိုင်ငံမှာဗမာဆိုတာတီးတဲ့လူမျိုးတစ်မျိုးဖြစ်နေသလားလို့သူကဒီလိုမေးခွန်းထုတ်ထားတယ်ခင်ဗျအ
န်တီဆုကျွန်တော်နာမည်ကခိုင်မတ်တင်းလို့ခေါ်ပါတယ်ကျွန်တော်ကအမေရိကန်နိုင်ငံမှာနိုင်ငံတကာလစ်လာရေးကိုစစ်ဘူးနေတဲ့တုံးသက်ပြောက်ပါဒီဗမာနိုင်ငံမှာဆိုလို့ရှိရင်တိုင်းရင်းသားများစွာရှိတာပေါ့နော်ဒါပေမဲ့ဗမာတိုင်းရင်းသားဆိုတဲ့အမည်တွေတခါမှလေကျွန်တော်ကမကြောက်ဘူးပေါ့နော်လူတွေအားလုံးကဆိုလို့ရှိရင်အတူတူပဲလို့ကျွန်တော်မြင်တယ်။ဗမာကလေးဗမာတိုင်းရင်းသားအဖြစ်ပဲကျွန်တော်ကမြင်တယ်။ဗမာဆိုတာပြည်သက်အနေနဲ့ပေါ့နော်။ဒီထူးထူးသူများလူမျိုးထက်အဆင့်တန်းတနေရာကိုရောက်နေတဲ့ပုံစံမျိုးမဖြစ်စေရှင်ဘူး။ဒါကြောင့်မို့လို့ဗမာတိုင်းရင်းသားလို့ပဲလို့ပြောရှင်တယ်။အဲ့လိုခေါ်ဆိုရှင်တယ်။ကျွန်တော်လေ့လာပါတော့ဒေါက်တာဆန်စုကြည်ကိုကျွန်တော်မေးရှင်တာကဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတိုင်းရင်းသားရဲ့ကြားချင်းမှာကတောင်ဘလို့ဖြစ်နေဆိုတာတို့စုအနေနဲ့စဉ်းစားပေးသိရှင်ပါလေကာယဒုက္ခစိတ်ဒုက္ခနဲ့ပြေဝနိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်တို့စုကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဦးမောင်ဆိုရေဗမာတွေဟာလူမျိုးကြီးဘွာတာကျင့်သုံးနေတယ်ဆိုပြီးတချို့ကပြောကြသလိုတချို့ကလည်းတိုင်းသားတွေကကျင်းမြောင်းတဲ့အယူဝါဒရှိတယ်ဆိုပြီးပြောကြပြန်ရောခင်ဗျအဲ့တော့ဗျာဦးခိုင်မရတ်တင်းရဲ့မိခိုးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ရဲ့အဖြေကိုကြားရအောင်လားဗျာ
ဟုတ်ကဲ့ကိုညာဝဲအောင်ရေ
မြန်မာနိုင်ငံရဲ့တိုင်းသားလူမျိုးစုတွေထဲမှာဗမာတွေဟာလည်းတစုဖြစ်တယ်ဆိုတာကျွန်မမကြာခဏပြောပါတယ်လူဦးရေအများဆုံးအုပ်စုမှုလို့လည်းကျမတို့တိုင်းရင်းသားများအချင်းချင်းချစ်ချစ်ခင်ခင်ညီညီညွတ်ညွတ်နေနိုင်မှုပို့ပြီးတော့ကြိုးစားရမယ်လို့လည်းကျမထင်ပါတယ်တိုင်းရင်းသားတွေအကြားမှာမျှတအောင်ဘယ်လိုလုပ်ရမလဲဆိုလို့ရှိရင်အချင်းချင်းကြားမှာနားလည်မှုရအောင်လို့ကြိုးစားတဲ့အပြင်မှာဒီလိုမျှတမှုကိုအားပေးမဲ့နိုင်ငံရေးစနစ်တစ်ခုပေါ်ပါအောင်လေကျမတို့ကြိုးစားဖို့လိုမယ်လို့ကျမထင်ပါတယ်
။ကဲဥက္ကမောင်ဆိုရေ ABSDF ကျောင်းသားတက်မတော်ကခေါင်းဆောင်ဟောင်းတူရဲ့မိကုံးကိုလည်းတင်ဆက်ဖို့ရှိသေးတယ်မို့လားခင်ဗျ
။ဟုတ်ကဲ့ခင်ဗျာသူကဦးတန်းဝင်ပါ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ပထမဆုံးအထွေထွေအတွင်မှုဖြစ်ပြီးတော့လက်ရှိအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်ပါတယ်
။သူမိကုံးကိုကြားအောင်လားဗျာ
။လေးစားအပ်ပါတော့အမျိုးသားကောင်းဆောင်ဒေါအောင်ဆန်းစုကြည်ခင်ဗျာကျွန်တော်ကဒေါ်စုရဲ့ဥဆောင်မွားမှာမတွေ့ဝေစံဖြောင်းဖြောင်းတန်းတန်းနောက်ကရက်တည်နေတဲ့သူတူပါဒေါ်စုကိုကျွန်တော်မေးလို့တော့မေးခွန်းကတိုင်းပြည်တစ်ပြည်ပဲဖြစ်ဖြစ်လူမျိုးတစ်မျိုးပဲဖြစ်ဖြစ်လူမျိုးမှုအတွက်အမှန်တရားအတွက်တော်လန်တိုက်ပွဲဝင်ခဲ့ကြတဲ့အခါဘယ်အရာဟာအရေးကြီးဆုံးပါလဲခင်ဗျာဘယ်လိုစိတ်ဓာတ်နဲ့ရက်တည်ဖို့လိုအပ်ပါတယ်လဲခင်ဗျာမိမိရည်ရည်ချက်အပေါ်မှာဘယ်လိုလှုပ်ဆောင်အကောင်အထည်ဖော်ဖို့လိုအပ်ပါတယ်ခင်ဗျာကျေးဇူးပြုရဲ့ဒေါ်စုရဲ့အတွေ့အကြုံယူဆဖို့ကျွန်တော်သိပြရစေခင်ဗျာဒေါ်စုဘေးဘယားကင်းဝေး၍လိုချင်သောဆန္ဒဟုသမျှပြည့်မြောက်အောင်မြင်နိုင်ပါစေကျေးဇူးတင်ပါတယ
်ကဲဦးတန်းဝင်းရဲ့မိကွန်းနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့အဖြေကိုတစ်ဆက်တည်းကြားအောင်လားခင်ဗျာ
ဟုတ်ကဲ့ဒီလိုပါခင်ဗျာ
အမှန်တရားအတွက်တော်လှန်တိုက်ပွဲဝင်ကြတဲ့အခါဘယ်ဟာကအရေးကြီးဆုံးမှလဲဆိုတာကိုဖြေရမယ်ဆိုလို့ရှင်တော့တကယ်ပဲအမှန်တရားအတွက်ဖြစ်ဖို့လိုပါတယ်။မှန်ကန်တဲ့နည်းရည်နဲ့လည်းလုပ်ဖို့လိုပါတယ်။ဘယ်လိုစိတ်ဓာတ်နဲ့ယက်တည်ဖို့လိုအပ်ပါတယ်လဲဆိုရင်တော့တန်ရှင်းစင်ကြယ်တဲ့စေတနာနဲ့ခိုင်မာတည်ကြည်တဲ့စိတ်ဓာတ်တွေလိုမယ်လို့ကျွန်မထင်ပါတယ်။ယက်တည်ချက်အပေါ်မှာဘယ်လိုလှုပ်ဆောင်အကောင်အထည်ဖော်ဖို့လိုအပ်ပါလဲဆိုရင်တော့တကယ်ပဲညီညီညွတ်ညွတ်နဲ့လုပ်နိုင်ဖို့ကအရေးကြီးပါတယ်။ညီညီညွတ်ညွတ်လို့ဖွာလေတယောက်နဲ့တယောက်နားလည်မှုယူဖို့ဟာအရေးကြီးပါတယ်။နောက်ပြီးတော့လေအရေးအသွေးတွေတက်လာအောင်လို့အမြဲပဲကြိုးစားနေဖို့လေအရေးကြီးပါတယ်လို့ကျွန်မထင်ပါတယ်။ဒါရီကကျွန်မရဲ့အတွေးခေါ်တွေပါနော်။တခြားလူတွေပါတဲ့အင်တာမတန်ဖိုးရှိတဲ့အမြင်တွေအတွေးတွေရှိမှာပါ။ဒါကြောင့်မလို့တခြားလူတွေပြောတာကိုလည်းနားထောင်ပြီးတော့ဆုံးဖြတ်ပါလို့ကျွန်မအနေနဲ့မြစ်တမ်းရခံချင်ပါတယ်
။ကဲကိုညာဝင်းအောင်ကြီးကျွန်တော်တို့အခုအတော်ထူးကြတဲ့မေကွန်တစ်ခုကို တင်ဆက်ကြအောင်လားခင်ဗျာ
ဘယ်လိုထူးခြားတာလဲဥက္ကမောင်ဆိုရေးပြောပါဦ
းကျွန်တော်တို့အရင်ဘက်ကထိုင်းနိုင်ငံအကျဉ်းထောင်တစ်ခုကနေမြန်မာအကျဉ်းသားတဦးရေးလိုက်တဲ့စာကိုရတယ်လေဗျာအမှတ်မိတယ်မဟုတ်လား
မှတ်မိတာပေါ့ဗျာထိုင်းနိုင်ငံနွန်ထဘူရီခရိုင်ဘန်ကွင်းအကျဉ်းထောင်ထဲမှာရှိတဲ့မြန်မာနိုင်ငံသားသူတို့အကျဉ်းသားတွေဟာသတင်းတွေကိုရေဒီယိုကပဲဖမ်းယူသိရှိရကြောင်းအခုလဲလူလူနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုရေဒီယိုကနေကြားနေရကြောင်းဒေါအောင်ဆန်းစုကြည်ရဲ့အဖြေစကားတွေတဲကဒီမိုကရေစီရရှိရေးအတွက်မိမိတူတဲ့ဆောင်ရွက်လို့မရနိုင်ပဲအလုံးပါဝင်ရမှာဖြစ်တယ်ဆိုတဲ့အဖြေကိုအင်မတန်နှစ်သက်မိပါကြောင်းစသဖြင့်ရေးသားရလေဗျာ
ဟုတ်တယ်ကိုညာဝင်းအောင်ရေဒါဟာလူလူနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်အတွက်အကျဉ်းထောင်တစ်ခုကနေပထမဆုံးမေးမြန်းလိုက်တဲ့စာပါပဲဗျာဟုတ်ကဲ့ခင်ဗျာလူလူနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်အတွက်ဒေါတာရှင်တွေရဲ့ကိုယ်တိုင်မေးမြန်းချက်တွေကိုသာတင်ဆက်နေပေမယ့်လေအခုအစာရေးမေးမြန်းလိုက်တဲ့ဗညဝတီသားကြီးဆိုသူကိုတော့ကျွန်တော်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးအတန်သွင်းယူဖို့မဖြစ်နိုင်တဲ့အတွက်ချွင်းချက်အဖြစ်ကျွန်တော်တို့အဖွဲ့သားဦးကျော်ကျော်အောင်ကမေးမြန်းစကားကိုသူ့ကိုယ်စားပြောဆိုမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာနေ့တပါအမေစုခင်ဗျာကျွန်တော်ကထိုင်းနိုင်ငံဘန်ကွန်းအကျဉ်းထောင်မှာထောင်ကျနေတဲ့မြန်မာနိုင်ငံသားတူပါထိုင်းနိုင်ငံအကျဉ်းထောင်တွေထဲမှာမြန်မာနိုင်ငံသား9000လောက်ရှိမယ်လို့ထင်ပါတယ်။တကယ်လို့အမေစုမှာလုပ်ကင်ခွင့်ရှိမယ်ဆိုရင်တခြားနိုင်ငံအကျဉ်းထောင်တွေကမြန်မာနိုင်ငံသားတွေကိုပြန်ပြီးခေါ်ယူဖို့စီစဉ်ပေးနိုင်မလားဆိုတာသိချင်ပါတယ်။အကျဉ်းထောင်ထဲမှာတောင်ကျွန်တော်တို့မြန်မာနိုင်ငံသားတွေမျက်နှာငယ်ကြရပါတယ်။တခြားနိုင်ငံသားတွေဟာသူတို့နိုင်ငံတိုင်ရင်းတွေကထောက်ခံချက်ပေးလို့သက်ဆိုင်ရာနိုင်ငံတွေကိုတယ်လီဖုန်းဆက်ခွင့်ရကြပါတယ်။ကျွန်တော်တို့မြန်မာအကျဉ်းသားတွေကိုတော့တိုင်ရင်းကလာမတွေ့တဲ့အပြင်ထောက်ခံချက်တောင်းတာကိုတောင်းထုတ်မပေးပါဘူးခင်ဗျာအမေစုဘလို့မြင်ပါသလဲအမေစုတယောက်ဘေးအန္တရာယ်အတွေ့အကြုံမေတ္တာလက်နက်နဲ့အောင်မြင်ပြီးဒီမိုကရေစီနိုင်ငံဖြစ်အောင်မြန်မာပြည်ကြီးကိုကယ်တင်နိုင်ပါစေခင်ဗျာအမေစုအားယူသေးကြတော့လျက
်နိုင်ငံသားရောမြန်မာတွေရဲ့ဘဝတွေထဲမှာဒီအကျဉ်းသားတွေရဲ့အဖြစ်အပျက်ကတော့ပိုပြီးထူးခြားတယ်လို့ဆိုရမှာပဲဥက္ကမောင်ဆိုရေ
ဟုတ်ပါတယ်ဗျာကဲပြီးခဲ့တဲ့နိုင်ပိုင်းကမှရရှိခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အဖြေစကားကိုအခုတင်ဆက်ပါစေ
တညဝတီသားကြီးစာကိုဖတ်ရတော့တော်ကိုစိတ်မကောင်းဖြစ်မိရပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံရေးလူမှုရေးအဖွဲ့တွေကိုဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်အကျဉ်းချနေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကိုအားသရွေ့ကူညီဆောင်ရှောက်ပေးကြပါလို့မေတ္တာရပ်ခံခြင်းပါတယ်။ဒီလိုကိစ္စတွေကိုရေရှည်ကင်တွယ်နိုင်ဖို့ကတော့ဆွေးနွေးတိုင်ပင်ပြီးနှိရှာပါမယ်။အမေတို့ရဲ့နိုင်ငံသူနိုင်ငံသားတွေတိုင်းတစ်ပါးမှာဒုက္ခရောက်နေတာကိုမပစ်ထားကြပါဘူး
။ကဲကိုညာဝင်းအောင်ဒီအပတ်ကျွန်တော်တို့ထိုင်းနိုင်ငံကအမျိုးသမီးတဦးရဲ့မိကွန်းကိုလည်းတင်ဆက်ဖို့ရှိသေးတယ်ခင်ဗ
ျဟုတ်တာပေါ့ဥက္ကမောင်ဆိုရေးသူက WikiLeaks နဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့သဘောထားကိုသိချင်နေသူပါဗျာ
ဘယ်လိုများပါလဲခင်ဗ
ျမင်္ဂလာပါအန်ဒီစုကျွန်တော်ဘန်ကောက်ကကရင်တိုင်းသူမမှုပန်းပါ NLD နဲ့ပတ်သက်ပြီးတော့မှ WikiLeaks ကနေပြီးတော့မှခွင့်ချခဲ့တဲ့တင်းတစ်ခု RFA နဲ့စင်ချခဲ့ရပါတယ်အဲ့ဒီဆုံးပါရဆိုရင် NLD အငယ်ချင်းများဟာဒေါန်ဆန်းစုကြည်နဲ့တချို့မှနေစင်ကလာမှာဒါရီမလုပ်ခဲ့ဘူးဗါရီမဆောင်ဆောင်နိုင်ခဲ့ဘူးဆိုတဲ့ဖြင့် WikiLeaks ကနေမှဖွင့်ချခဲ့ပါတယ်အဲ့ဒီဂျင်းနဲ့ပတ်သက်ပြီးတော့မှအမေစုနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုကျွန်မကြားသိလိုပါတယ်ပြီးတော့ WikiLeaks နဲ့ပတ်သက်ပြီးတော့မှဒီလိုလျှို့ဝှက်တဲ့ဂျင်းတွေကိုဖွင့်ချတာဟာကောင်းသလားဆိုးသလားလုတ်တင့်သလားမလုတ်တင့်သလားအမေစုဦးတယောက်အနေနဲ့တပေါ်ထားကျွန်မပြစ်ချင်ပါတယ်အမေစုကျွန်မပါစေလို့ဆုကောင်းတောင်းလိုက်ပါတယ်ရှင်
ဒီ WikiLeaks မှာပါခဲ့တဲ့ The Angles အငယ်ကြီးတင်တဲ့ပတ်သက်တဲ့အဖြေစကားတော့ဒေါအောင်ဆန်းစုကြည်ပြောတာကျွန်တော်တို့အရင်မကြခင်ရက်ပိုင်းတွေကပဲထုတ်လွှင့်ခဲ့ပြီးပြီကိုညာဝင်းအောင်အဲ့တော့အခုမတ်မှုပန်းကိုဒေါအောင်ဆန်းစုကြည်ကဘယ်လိုများပြန်ဖြေသလဲကြားအောင်ညာ
ဟောဒီလိုဖြေပါတယ်ဥက္ကမောင်ဆိုရေ
း NLD အဝေးပန်းခံရတဲ့အခါကြလို့ရှိရင်ဒီဝေးပန်းချက်တွေဟာမှန်လားဆိုတော့သုံးသပ်ပြီးတော့ကျမတို့အတွင်းနဲ့ပြုပြင်သင့်တာတွေကိုပြုပြင်ဖို့အမြဲပဲကြိုးစားခဲ့ပါတယ်WikiLeaks ကနေပြီးတော့ဖွင့်ချချက်တွေနဲ့လည်းပတ်သက်လို့ဒီလိုပဲကျမတို့ဆက်ပြီးတော့လုပ်သွားမှာပါ WikiLeaks ကဖွင့်ချချက်တွေလိုရတဲ့နေရာမှာပွင့်လင်းမြင်သာမှုကိုအားပေးသောအဖြစ်လုပ်တယ်လို့ရှင်းပြပါတယ်ဒီလိုလုပ်တဲ့အခါမှာတော့မလိုအပ်ဖဲနဲ့ဘယ်သူ့ကိုမှမထိခိုက်စေဖို့အန္တရာယ်မဖြစ်စေဖို့တော့နည်းနည်းသတိထားဖို့လိုမယ်လို့ကျမထင်ပါတယ
်ကဲကိုညာဝင်းအောင်ရေဒေါ်အောင်ဆန်းစုကြည်ကိုပုံမှန်လမ်းညွှန်ချက်တွေပေးစေချင်ပါတယ်ဆိုတဲ့လူငယ်တယောက်ရဲ့မိကွန်းလည်းရှိသေးတယ်မဟုတ်လားခင်ဗ
ျဟုတ်ပါတယ်ဗျာသူကရန်ကုန်ကလူငယ်တယောက်ပါခင်ဗျအ
မေစုခင်ဗျကျွန်တော်ရန်ကုန်ကဒီရီစုပါအမေကိုတခုလောက်မြစ်တာရက်ခံနေပါတယ်အမေကလူငယ်တွေကိုအားကိုးကျင်တယ်လို့ကျွန်တော်တို့လူငယ်တွေကလည်းအမေစကားဆိုရင်အမတန်မှလေးစားကြပါတယ် အဲ့ဒါကြောင့်မလို့လူငယ်တွေလက်ရှိနိုင်ငံရေးအခြေအနေတွေကိုနားလည်လာသိဖို့နဲ့သူတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူမှုရေး၊ကျန်းမာရေး၊ပညာရေးပရိသတ်လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခြင်းစိတ်တွေဖြစ်ပေါ်လာအောင်တပတ်ကိုတစ်ချိန်လောက်မီဒီယာမှာဖြစ်စေ၊အင်တာနက် Facebook စာမျက်နှာမှာဖြစ်စေ၊နိုင်ငံရေးတွေပေးဖို့တောင်းဆိုချင်ပါတယ်။ကျွန်တော်ယုံကြည်ချက်ကတော့မိမိနိုင်ငံရဲ့ကောင်းကျိုးကိုလုပ်တဲ့အလုပ်မှန်သမျှနိုင်ငံရေးလို့ထင်ပါတယ်မေ။
မေကျမ်းပါပါစေ။ရန်ကုန်ကကိုတီတိစုရဲ့မေကွန်းနဲ့ပတ်သက်ပြီးဒေါအောင်စန်းစုကြည်ရဲ့အဖြေစကားကိုလည်းကြားပြစေဗျာ။ကောင်းတော့ဥက္ကမောင်ဆိုရေး။ဒီနိုင်ငံရဲ့ကောင်းကျိုးကိုလုပ်တဲ့အလုပ်မှန်သမျှဟာနိုင်ငံရေးလို့သာတီတိစုပြောရအောင်မေလဲသဘောတူပါတယ်။မေတို့လူငယ်တွေလက်ရှိနိုင်ငံရေးအခြေအနေတွေကိုနားလည်လာစေဖို့အမြဲပဲကြိုးစားနေပါတယ်။ပြောနိုင်တယ်လို့လည်းပြောပါတယ်၊တင်သားနေလည်းပေ
ကျွန်တော်ကတော့ဇောကမှာခင်ဗျာကျွန်တော်အခုအမေရိကန်ပြည်သူစုတချို့ကအနယ်ဒီကနေပြီးတော့အလုပ်နေပါအားပေးနေပါတယ်ဒါကြောင့်မလို့လေအနယ်ဒီကလူမှုရေးအလုပ်တွေပရဟိတအလုပ်တွေကိုစတဲ့သဘောတိုးပြီးတော့လှုပ်ဆောင်နေပါတယ်ကဲကိုညာဝင်းအမေဒီအပတ်နောက်ဆုံးမေးခွန်းရှင်ကဘာလို့လဲခင်ဗျာ
ဟုတ်ကဲ့အမေဆွေကျွန်တော်ကတော့ဇောကမှာခင်ဗျာကျွန်တော်အခုအမေရိကန်ပြည်သူစုတက်ဆတ်မှာနေပါခင်ဗျာကျွန်တော်မေးခြင်းနဲ့မေးခွန်းလေးကတော့အမေစုအမှအမညာကိုလာတော့ကအမညာဆက်တော့ပူရင်စီးရင်းစီးတဲ့လာတော့ကျွန်တော်မှတ်စုစာအုပ်မှာကျွန်တော်ဂျီဝပီခဲ့တဲ့စိတ်တော့ခိုင်အောင်ရမည်ဆိုတော့စာတောင်းလေးတစ်ကြောင်းလေးကပေးခဲ့တယ်ဘယ်လိုမျိုးစိတ်တော့ဒီကိုခိုင်မအောင်အောင်မြင်အောင်ကြည့်ရမယ်ဆိုတာကျွန်တော်အပေါ်ကအားလုံးသိအောင်အမေစုဖြေထားပေးစီခြင်းပါတယ်ကျေးဇူးပါပါအမေစုရ
ကဲတောင်းဆန်းစုကြီးကပါများဖြစ်တယ်လေဗျာဒီလိုပါဗျာဘယ်လိုစိတ်ဓာတ်မျိုးကိုခိုင်အောင်လုပ်ရမလဲဆိုတာကိုတို့တို့တုတ်တုနဲ့ပြောရမယ်ဆိုရင်တော့မှန်မှန်ကန်ကန်နဲ့ကိုဖြစ်စေခြင်းနဲ့ကိစ္စတွေဖြစ်အောင်လို့လုပ်တဲ့နေရာမှာစိတ်ဓာတ်ခိုင်မာမယ်လို့ပဲပြောပြစီကိုလုံးမဲ့အလုပ်တစ်ခုဟာမှန်ကန်နေဆိုတာကိုကိုကနေပြီးတော့ယုံကြည်လို့ရှိလို့ရှိရင်အဲ့ဒီအလုပ်ကိုဘယ်လိ
ဒီမိုကရေစီစေရဘူးရ